တဲ့ရည်ကကဘာမှာထူးခြားလာတဲ့ blue moon လို့ခေါ်တဲ့တလားလဲလာပြီးရဲ့တစ်ခါကြုံသလိုကဘာနဲ့လာမင်းကြီးနှီးဆုံးချိန်မှုပိုကြီးတဲ့ပိုလင်းထိန်တဲ့ super moon ကိုတအံတော်တွေ့မြင်ခဲ့ကြတဲ့အပြင် blood moon လာပြီးချက်တဲ့ထူးခြားတဲ့ဖြစ်စဉ်၃ရတို့ဖြစ်တဲ့ super blue blood moon တွေတဲ့ကိုကြုံတော့ကြုံခဲ့ဖြစ်ရတာမို့ moon ဆိုတဲ့ဝဟာရကိုအခြေခံတဲ့ idiom အသုံးချက်ကိုဒီတစ်ပတ်တင်ပြပေးမှာဖြစ်ပါတယ်ပထမအဆုံးတင်ပြပေးမယ် idiom အသုံးကတော့
Once in a blue moon.
ဖြစ်ပါတယ်။စာလုံးပေါင်းက O-N-C-E once ကတစ်ချိန် I-N-N ကကျွေးမှာ A-B-L-U-E M-O-O-N a blue moon ကအပြာရောင်လဖြစ်ပြီးစကားလုံးရဲ့တရက်ဒေဘေကအပြာရောင်လအတွင်းမှာတစ်ချိန်ဖြစ်ပါတယ်။ဒီအသုံးဆင်းတဲ့လာတာကတော့အမေရိကန်ပြည်ထောင်စုရဲ့အရှေ့မြောက်ပိုင်းအကြဆုံးဖြစ်တဲ့မင်းပြည်နယ်ရှိလယ်သမားတွေရဲ့မိုးရေသွားခမန်းကျဲရက်စွဲစာအုပ်ထဲကဖြစ်ပါတယ်။အဲ့ဒီမှာပြက်ကလေးကိုချမတို့မြန်မာမှာလိုပဲလက်ပြည်လက်ွယ်နဲ့တတ်မှတ်ရမှာလက်ပြည်ကိုအနီရောင်နဲ့ခြေပြထားတယ်လို့ဆိုပါတယ်။အများအားဖြင့်တလားချင်းသာလက်ပြည်တွေရှိပေမဲ့တချို့လက်တွေမှာတလားတဲ့အချိန်လက်ပြည်တွေအခါတွေလည်းရှိတော့ပထမလက်ပြည်ကိုအနီရောင်ခြေပြထားပြီးဒုတိယလက်ပြည်ကိုတော့ပြာရောင်နဲ့ခြေပြထားရကနေအပြာရောင်လဆိုတဲ့အသုံးဆင်းတက်လာတာဖြစ်ပါတယ်။Once in a blue moon ဆိုတဲ့တလမှာလာပြည့်နှခါကြုံဖို့ခဲယမ်းလာတယ်လို့ဒီသုံးရဲ့ idiom အသေးပဲကကြုံတော့ကြုံခဲရှိလာတဲ့အဖြစ်မျိုးသိက္ကိုပြုလို့ခဲလာတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ I'm saving to buy a new car so I only eat out once in a blue moon
ကျွန်တော်ကကားသစ်ဝယ်ဖို့ငွေစုနေတာကြောင့်အပြင်ထွက်ဝယ်စားခဲ့လာတယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ I'm saving to buy a new car, so I only eat out once in a blue moon.
သူစလေချင်းပြပေးမယ် AGM အသုံးကတော့
reach for the moon.
ဖြစ်ပါတယ်။စာလုံးပေါင်းက R E A C H reach ကမိအောင်လှနာ F O R 4ကအကျွဲ T H E the M-O-O-N, the moon ကလဖြစ်ပြီးစကားလုံးရဲ့တရက်ဒေဘေကတော့လကိုအမိလှမ်းတာဖြစ်ပါတယ်။ဒီနေရာမှာ moon အစားကျယ်တွင်လို့အဓိပ္ပာယ်ရတဲ့ stars နဲ့စာထုတ်ပြီး reach for the stars လို့လည်းပြောလို့ရပါတယ်။ idiom ဒေဘေကလည်းရှင်းပါတယ်။လကိုလက်ထပ်မိအောင်ကြိုးစားတယ်ဆိုရင်လက်တွေမှာမဖြစ်နိုင်တာမို့ idiom ဒေဘေကသိက္ကိုခက်ခဲလှတဲ့မဖြစ်နိုင်တဲ့ကြိုးပမ်းမှုကိုဆိုလိုတာဖြစ်ပါတယ်။လာကိုဆွတ်ဖို့ကျဲကိုဆွတ်ဖို့ကြိုးစားတယ်ဆိုတော့လက်တွေမကျတဲ့စိတ်ကူးရင်စံစားပြောတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ There's no harm in reaching for the moon but you have to be prepared to face disappointment
အဖြစ်နိုင်တာကိုမျှော်မှန်းဖို့ကြိုးပမ်းတာကပြဿနာရှိပါဘူးဒါပေမဲ့စိတ်ပျက်မှုနဲ့ရင်ဆိုင်ဖို့အတွက်တော့အဆင်သင့်ဖြစ်ဖို့လိုတယ်လို့ဒီပြရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ There's no harm in reaching for the moon but you have to be prepared to face disappointment
ခုဆက်လက်ကြည့်ပြမယ် AGM အတုံးကတော
့ over the moon
ဖြစ်ပါတယ်စာလုံးပေါင်းက over over ကအပေါ်ကျော်လွှားတာ the the moon the moon ကလဆိုတော့စသုဖွင့်တဲ့ရိုက်ဒီပေကလာမင်းကြီးကိုကြော်လွှားတာဖြစ်ပါတယ်။ဒီအတုံးကပျော်ရွှင်တဲ့စိတ်အတိုင်းတာလွန်ကဲမှုကိုတင်စားပြောထားတာဖြစ်ပါတယ်။ idiom ဆိုတဲ့ the white day ကလူတူရဲ့စိတ်ဟာသိက္ကိုပေါ်ပါပြီးမိုးပေါ်မှာရှိတဲ့လာမင်းကြီးကိုတောင်ခုံပြန်ကြော်လွှားမတတ်ခံစားရတာဝန်တာလုံးလို့စိတ်ပေါ်ပါတာရှင်ပြတာကိုဆိုလိုတာဖြစ်ပါတယ်။ဒီနည်းအားဖြင့်တော့မြေကြီးနဲ့ခြောက်မထီလို့ခံစားရတဲ့စိတ်ကြည်လုံးမှုမျိုးကိုဆလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John is over the moon these days he just got married to the girl he loves
John ကခုတော့တိတ်ကိုပျော်မဆုံးဖြစ်နေတယ်လေသူချစ်တဲ့မိန်းကလေးနဲ့မကြာမီကပဲလက်ထပ်လိုက်တယ်လို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ John is over the moon these days He just got married to the girl he loves.
ခုနောက်ဆုံးကြည့်ပြပေးမယ် idiom အသုံးကတော
့ moonlight.
ဖြစ်ပါတယ်။စာလုံးပေါင်းက M O O N L I G H T moonlight က လရဲ့အလင်းရောင်ဖြစ်ပါလေ
။ဒီအသုံးကို verb ကရိယာအပြင် noun နာဖြစ်အနေနဲ့လည်းအသုံးပြုလို့ရပါလေ။ idiom ဆိုတဲ့ the white gateway ကတော့လူတူအနေနဲ့အချိန်ပြည့်အလုပ်တစ်ခုကိုလုပ်နေတဲ့ကြားကဝင်ဝေးပိုရှာခြင်းလို့နောက်အလုပ်တစ်ခုကိုအားတဲ့အချိန်မှာဝင်လုပ်တာဖြစ်ပါလေ။ဒီနေ့အဖြစ်တော့နေ့အချိန်မှာပုံမှန်အလုပ်လုပ်တဲ့အပြင်ညအချိန်မှာလည်းခုတ်လုပ်တဲ့သဘောမျိုးကို moonlight ဒါမှမဟုတ် moonlighting လို့ရည်ညွှန်းသုံးတာဖြစ်ပါလေ။သမားလူတို့အတွက်ဒီနေ့အလုပ်ချိန်၈နာရီတပတ်၅ရက်လို့သတ်မှတ်ထားမိမယ်။အဲ့ဒီသတ်မှတ်ချိန်အပြည့်ဘက်ကနေတခြားအလုပ်တစ်ခုကိုဝင်ဝေးပိုရလေအောင်တိတ်ဆိတ်လုပ်တာမျိုးဖြစ်ပါလေ။လူမသိအောင်ခိုးလုပ်တာမျိုးဖြစ်တဲ့အတွက်ညအချိန်မှာထွက်တဲ့လာမင်းအောက်မှာလုပ်တယ်ဆိုပြီး moonlight လို့တင်စားပြောတာဖြစ်ပါလေ။အမေရိကန်အစိုးရဝန်ထမ်းတွေအနေနဲ့တရားဝင်ခန့်ထားတဲ့အလုပ်မှာတင်မဟုတ်ပဲခွင့်ပြုချက်မရှိဘဲငွေပိုရဖို့နောက်အလုပ်တစ်ခုကိုခိုးလုပ်ရင်ရေးယူခံရမှာဖြစ်ပါလေ။ဒီလိုတော့ဝန်လိုက်လုပ်ခွင့်မရှိပါဘူးပုဂ္ဂလိကကဏ္ဍတွေမှာတော့ကိုယ်ဆုံးဖြတ်ချက်နဲ့ကိုဖြစ်ပြီးအများအပြားအလုပ်ဝင်တော့နိုင်တယ်ဆိုရင်လုပ်ခွင့်ရှိကြပါတယ်ဒီဆုံးနဲ့ပတ်သက်တဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ He is a doctor at our hospital but he moonlights at a nearby clinic on his off days
သူကကျွန်တော်တို့ဆေးရုံမှာဆရာဝန်ပါဒါပေမဲ့သူကအားလတ်တဲ့ရက်တွေမှာအနည်းကစီကမှလည်းအလုပ်ခိုးလုပ်သေးတယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ He is a doctor at our hospital, but he moonlights at a nearby clinic on his off days.
သူ English American Style မြန်မာတုံးလေးစာစီမှာပြင်ပြခဲ့တဲ့ idiom အသုံးတွေကတော့
Once in a blue moon, reach for the moon, over the moon, moonlight.
တို့ဖြစ်ကြပါလေ။နောက်တစ်ရင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ပြင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်